စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ခဲ့တဲ့ချင်းပြည်နယ်တွေကထန်တလန်မြို့ပေါ်နေသူပြည်သူတော်တော်များများအိုးအိမ်တွေကိုဆုံးဖြတ်ပြီးတော့ထွက်ပြေးနေကြတာတချို့ဆိုရင်အိမ်ကြီးချင်းအိန္ဒိယနိုင်ငံဘက်အထက်အထိထွက်ပြေးကြသူတွေရှိပါတယ်။ဟာခါမြို့ပေါ်မှာဆိုရင်လည်းမြို့ပေါ်ကတချို့နေအိမ်တွေကိုစစ်တပ်ကပြောင်းရွှေ့ခိုင်းနေပါတယ်။
ောက်စီတပ်တွေနဲ့ထန်တလန် CDF Chin National Army တို့ပူးပေါင်းဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေပစ်ခတ်တာကြောင့်မြို့ပေါ်ကနေ20ခန့်မီးလောင်ပြီးမိနေသားဖို့တောက်တဲ့ဘာသာရေးတင်းအောင်ဆရာတော်တပါးကြီးစံထိမှန်ပြီးသေဆုံးခဲ့ပါတယ်တိုက်ပွဲပြင်းထန်တာကြောင့်မြို့ပေါ်နေထိုင်သူတွေဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပြီးတော့အခက်အခဲတွေကိုကြုံနေရတယ်လို့ဒေသခံတူကပြောပါတယ
်ထန်တလန်မြို့နယ်ကမြို့နယ်မှာယူအပေါင်းက85တကွင်းစီမီပါရှိတယ်95%လောက်ဆုံးခေါ်ပြောကြပြီအဲ့ဒါတော့ဒီနေ့ထန်တလန်ကိုဖုန်းဆက်တော့လူရမဆော်တဲ့လူရအိမ်ချေရလင်းငါအိမ်တဲ့ကျွန်တော်ဒါအဲ့ဒီမှာပဲအာကျွန်တော်တို့ကစစ်ဘေးဆောင်အနေနဲ့အာအိမ်ချေပြဖက်မှာပြီးတဲ့လူရှိတယ်အိန္ဒိယပြည်နယ်မြေရွာလေးဒီမှာကြွားတဲ့လူတွေရှိတယ်အမျိုးမျိုးပေါ့နော်ဒီလိုမျိုးကြားပေါ့နော
်ထန်တလန်မြို့ဟာအင်ဂျီတထောင်ဝန်းကျင်ကရှိပြီးတော့လူကြီးတပေါင်းကျော်နေထိုင်တဲ့မြို့ဖြစ်ပြီးတော့အခုခါမှာတော့မြို့ပေါ်နေသူတွေအားလုံးမြို့ကိုဆွန့်ခွာသွားပြီဖြစ်ပါတယ်စက်တင်ဘာလ9ရက်က CDF နဲ့စစ်ကောင်စီတပ်တွေမြို့ရင်းမှာတိုက်ပွဲဖြစ်ခဲ့ပြီးစက်တင်ဘာလ10ရက်မှာတော့ချင်းမီနယ်ထန်တလန်မြို့ကလုံလဲကြီးရွာမှာရှိတဲ့စစ်ကောင်စီအခြေစိုက်စခန်းတစ်ခုကို CNA နဲ့ CDF ထန်တလန်တို့ပူးပေါင်းတိုက်ခိုက်ခဲ့တာပါစစ်ကောင်ကိုမိရှုလက်နက်ခဲယမ်းတွေယူဆောင်ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေပါအသေးပြောက်ရှိခဲ့တာကြောင့်မလို့လင်းပစ်ကူတွေပါအုံပြုခဲ့ရတဲ့အထိတိုက်ပွဲကပြင်းထန်ပါလေ။အဲဒီနောက်ထန်းတလန်မြို့ပေါ်မှာအခုလိုတိုက်ပွဲတွေဆက်ဖြစ်နေတာပါ။ထန်းတလန်မြို့ပေါ်တိုက်ပွဲမှာတော့စစ်ကောင်စီဘက်ကအယောက်30ခန်းတိုက်ဆုံးခဲ့တယ်လို့ CDF ဘက်ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒီကနေ့စက်တင်ဘာလ20မှာတော့ဟာကာမျိုးပေါ်မှာတိုက်ပွဲဖြစ်တာမရှိဘဲနဲ့စစ်ကောင်စီကဒီဟာကာမျိုးပေါ်ကနေအချို့ကိုပြောင်းရွှေ့ခိုင်းတာတွေတော့ရှိတယ်လို့ CDF ဟာကာကတောင်းရှိသူတူကအခုလိုပြောပါတယ်
။ဒီဆွတ်တိုယုံကြီးရဲ့အောက်ဖက်အင်ချီ450မီပါလို့ရှိမယ်။ဒီလိုကူတော့တင်းရတော့ရွှေ့ခိုင်းတယ်စစ်တပ်ကဒီလိုလုံးထွက်တာတွေကတော့ဟာကာမှာတော့မရှိသေးပါဘူး။အဲ့ဒါအစူရယုံရဲ့နောက်ဖက်ဒီနားမှာရှိတဲ့အင်ဒီဆိုတော့လေဒီလိုကစခုခုဖြစ်ရင်တော့ဒီကတက်ကဘူဒီနဲ့မြစ်ကြီးချမ်းလေးဆိုတဲ့တဘောပီတူဒီကိုကျောက်စီဝင်အောင်လေရှင်းချောက်တဲ့တဘောဖြစ်တယ
်စက်တင်ဘာလ18ရက်နေ့ညပိုင်းတော့ကလည်းချင်းမီနယ်မြို့တော်ဖြစ်တဲ့ဟာကာမြို့အစုအယုံမှာနေရာယူထားတဲ့စစ်ကောင်စီတပ်တွေကိုဟာကာ CDF ကပစ်ခတ်ခဲ့ခြင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မြို့ရင်းကိုပစ်ခတ်တာမို့လို့နေနှလုံးမီးလောင်ကျွမ်းပြီးတော့ရပ်သား၄ဦးထိခိုက်ဒဏ်ရာရရှိတယ်လို့ဒေသခံတွေကတစင်သိရှိရပါတယ်ခင်ဗျာ